ကမ္ဘာတဝန်းလူပေါင်း80တသန်းနီးပါးဟာစစ်ပွဲဖိနှိပ်အုပ်ချုပ်မှုနဲ့ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါရယ်။ဂျွန်လ20ရက်နေ့မှာကြာရောက်မဲ့ကမ္ဘာဒုက္ခသည်တွေမတိုင်ခင်ဒီကနေ့ထုတ်ပြန်တဲ့အစည်းအဝေးခန်းစာထဲမှာအဲ့ဒီလိုပြောထားတာပါ။လွန်ခဲ့တဲ့နှစ်ပေါင်း80မှာ UNHCR ကိုဖွဲ့စည်းခဲ့တဲ့အချိန်ကလေးကဆိုရင်အခုဒုက္ခသည်အရေးအတွက်ဟာအများဆုံးပဲလို့လည်း UNHCR ကပြောပါရယ်။ဆလာတီစာဟုတ်ရဲ့တည်င်းလောက်ကိုကုကြကြသိန်းကပြောပြထားပါရယ်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံရှေ့မြောက်ပိုင်းမှာလူမျိုးစုချင်းတိုက်ခိုက်ကြတာကြောင့်ဇွန်လအစောပိုင်းကတည်းကဆိုရင်လူပေါင်း3သိန်းကျော်ထွက်ပြေးခဲ့ကြပါတယ်။ဆက်ပြိုးရေးလုပ်သူတွေနဲ့မွေးမြူရေးလုပ်သူတွေကြားဖြစ်တဲ့ပဋိပက္ခတွေကြောင့်ပြီးခဲ့တဲ့တစ်ပတ်ထဲမှာလူပေါင်း160ကျော်သေဆုံးရတယ်လို့ UNHCR ပြောခွင့်ရဘာဘာဘလော့ခ်ပြောပါတယ
်။ As the displacement continues at this massive scale, fears
are ဒီလောက်ကြီးမားတဲ့ပမာဏနဲ့အိုးအိမ်ဆွန့်ပြေးတာဆက်ဖြစ်နေတာနဲ့မျှအဲဘတ်ကန်ကြီးကိုဖျက်ပြီးယူဂန်ဒါဘက်ကိုထွက်ပြေးသူတွေပိုများလာမယ့်အရေးစိုးရင်ရပါတယ်။
အိုးအိမ်ဆွန့်ပြေးရသူအများစုကသူတို့အိမ်တွေစီပြန်ခွင့်ရဖို့မျှော်လင့်ကြပါတယ်။ဂျော်ဒန်ကဒုက္ခသည်စခန်းတစ်ခုမှာသူတို့ဘဝအများစုအချိန်တွေကုန်ဆုံးခဲ့ရပြီးသားပါလက်စတိုင်းဒုက္ခသည်မိုဟာမက်ဒီယက်ဘ်လိုလူမျိုးတွေတောင်မှပဲအိမ်ပြန်ဖို့မျှော်လင့်နေကြဆဲပ
ါ။ကျွန်တော်တို့အမိမျိုးကိုဆွန့်လွတ်ဖို့ဆိုတာဘလို့မှမဖြစ်နိုင်ပါဘူး။အနာကမျိုးဆက်တွေကလက်လျှော့မှာမဟုတ်ပါဘူး။ကျွန်တော်တို့တည်သွားလဲတခြားသူတွေရှိနေတာပဲလေ။ဟုတ်တယ်မလား
။ဒါပေမဲ့အိမ်ပြန်ခွင့်ရသွားတဲ့အရေးအတွက်ကတိတ်နေလွန်ပြီးပြိပခါတွေဖိနှိပ်မှုတွေရာဇဝမှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေထပ်ဖြစ်လာတာနဲ့အမျှဒုက္ခတွေလည်းထပ်တိုးလာပါတယ်။ကမ္ဘာတဝန်းမှာအိုးအိမ်ဆွန့်ပြေးသူလက်ရှိအခြေအတွက်ဟာပြင်သစ်နိုင်ငံလူဦးရေနီးပါးရှိနေပါပြီ။ဒုက္ခတွေအများစုဟာအာဖဂန်နစ္စတန်၊ဆီးရီးယား၊တောင်ဆူဒန်၊မြန်မာနဲ့ဆိုမာလီယာနိုင်ငံတွေကပါ။ UNHCR နယူးယောက်ရုံးခွဲရဲ့ဒါရိုက်တာနီနက်ကယ်လီက
And when you look at those countries you can see that both Afghanistan and Somalia
have been in the group team so yin Afghanistan ma yo Somalia ma ba 140 jaw kala atwin o yin sun pi da re ga tat tat pi lo phit ni da ba
Ethiopia ne Cameroon lo de chu naingan re ma pyu twin ma bae o yin sun pi da re tat ka le le phit ya da ga lu myo su pribakha re chaung so be me de chu nya re ma ga ma ja de kin ga ma phit la da lu Ninet Kelly ga pyo ba de
And then the other big story of course has been Venezuela
ဒီချာကြီးမားတဲ့အခြေအနေကတော့ဗီနီဇွဲလားပါပဲ2015ခုနှစ်ကတည်းကဆိုရင်လူပေါင်း4သန်းကျော်ထွက်ပြေးခဲ့ရပြီပါပြီ
အခုဆိုရင်ကိုလံဘီယာမှာစီးရင်သွင်းထားတဲ့ဗီနီဇွဲလားနိုင်ငံသား1.3သန်းရှိပြီးပီရူးမှာ8သိန်းလောက်ရှိပါတယ်တူရကီလေဘနွန်နဲ့ဂျော်ဒန်နိုင်ငံတွေမှာတော့ဆီးရီးယားနိုင်ငံသားအများစုခိုးလုံနေပါတယ်တချို့နိုင်ငံတွေမှာကပြည်ပဒုက္ခတွေရှိနေုံသာမကသူတို့ပြည်တွင်းပြည်ပခတွေကြောင့်ဥယျာဉ်ဆွန့်ထွက်ပြေးနေရတဲ့ဒေသခံလူစုလည်းရှိနေတာပါလူအများစုဟာနောက်ဆုံးနည်းလမ်းအနေနဲ့ဥယျာဉ်ဆွန့်ထွက်ပြေးကြတာဖြစ်ပြီးဘူအမေရိကန်ဒေသကလူတွေအမေရိကန်မက္ကဆီကိုနယ်စပ်ကိုအမြောင်များထွက်ပြေးကြတာမှာဒီချက်ကအဓိကပဲလို့ကယ်လီကပြောပါတယ်
။ There are very gripping accounts of situations where neighbors
ကိုဆက်ဝင်စားစရာကောင်းတဲ့အခြေအနေတွေကတော့ဤနည်းချင်းတွေကိုတမမဟုတ်ကိုယ့်ရက်ွက်ကိုပြန်ပက်ကန်းတွေကထိ ंछ ုပ်ထားတာမျိုးပါလူရတူအနေနဲ့ဂိုင်းတခုတည်းဝင်ပြီးတခြားသူတွေကိုတတ်မလားဒါမှမဟုတ်ကိုယ့်ကိုလာတတ်တာခံမလားဆိုတာရွေးဖို့ပါပဲမျိုးသမီးငယ်တူအနေနဲ့ကတော့လူမောင်ကိုကူးခံမလားဒါမှမဟုတ်လိမ်ပိုင်းမတော်မတရားလုပ်တာခံမလားဆိုတာပဲရွေးစရာရှိပါတယ
်လူတွေအိုးရင်စွန့်ထွက်ပြေးကြရတဲ့နိုင်ငံတွေရဲ့စီးပွားရေးနဲ့လုံခြုံရေးပိုင်းတိုးတက်ရေးနိုင်ငံတကာအတိုင်းအဝိုင်းကယင်းနှိမ့်ညွန့်နယ်လှုပ်ဆောင်ကြဖို့ကုလသမဂ္ဂအစည်းအဝေးကစားမှာတိုက်တွန်းထားပါတယ်ခင်ဗျာ